မင်္ဂလာပါ။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။2020နိုဝင်ဘာ10ရက်ဘလို့ရွေးကောက်ပွဲမျိုးလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့ရတရပတ်ပဲလိုပါတော့တယ်။2008ဖွဲ့စည်းပုံအရသမရရွေးနိုင်အစိုးရဖွဲ့နိုင်မဲ့ပြည်ထောင်စုအဆင့်လွှတ်တော်ကိုယ်စားလှယ်တွေရဲ့85ရာခိုင်နှုန်းကိုရွေးကောက်ပွဲကျင်းပပေးမှဖြစ်ပြီး25ရာခိုင်နှုန်းကိုတော့တမတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခံမှာပါတမတော်ကာကွယ်ရေးဦးစီးချုပ်က25ရာခိုင်နှုန်းသောပြည်ထောင်စုအဆင့်ကိုယ်စားလှယ်တွေကိုခန့်အပ်တယ်ဆိုရမှာတမတော်ကိုစားခန့်အပ်တဲ့သဘောလည်းမဟုတ်ပါဘူးအကြောင်းကတော့တမတော်တွေကအရာရှိအရာခံအချက်တက်သားအားလုံးကိုယ်စားလှယ်85ရာခိုင်နှုန်းရွေးမဲ့ရွေးကောက်ပွဲမှာမဲပေးကြမှာဖြစ်လို့ပါပဲကိုစလဲ85ရာခိုင်နှုန်းအတွက်ကျင်းပမဲ့ရွေးကောက်ပွဲမှာပါတီပေါင်း90ကျော်ပါဝင်ရှင်ပြိုင်ကြပါလိမ့်မယ်အဲ့ဒီထဲမှာပြည်တော်စုတစ်ခုလုံးကိုစီယုံတဲ့ပါတီတွေတိုင်းသားပါတီတွေနဲ့တပ်မတော်ကပောက်ဖွာလာစစ်ဘုချုပ်ဟောင်းတွေကဥဆောင်ပြီးလွတ်တော်ထဲမှာလဲတပ်မတော်နဲ့ပူးပေါင်းဆောင်ရွက်နေတဲ့ပြည်ခိုင်ဖြိုးပါတီလဲပါဝင်ပါတယ်ဒီရွေးကောက်ပွဲမှာဘယ်သူအနိုင်ရမလဲသူတို့အနိုင်ရရင်ဘာတွေဆက်လုပ်ကြမလဲဘာတွေဆက်ဖြစ်ကြမလဲရွေးကောက်ပွဲကရောဘလို့အသွင်ဆောင်နေတယ်လဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ကုရပအဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ်
။2020ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံရေးလေ့လာသုံးသပ်သူတွေနိုင်ငံရေးသမားတွေနဲ့သတင်းစာဆရာတွေသုံးသပ်ထားတာတချို့ရှိပါတယ်။အဲ့ဒီတွေကတူညီတယ်လို့ဆိုနိုင်တဲ့သုံးသပ်ချက်တစ်ခုကတော့ဒီရွေးကောက်ပွဲမှာအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအနိုင်ရမှာကတော့တေးကြတယ်။တနည်းအားဖြင့်ရွေးကောက်ခံအမတ်90ရာခိုင်နှုန်းကျော်ကတော့ရမှာတေးကြတယ်။ဒါပေမဲ့သမရရွေးချယ်ဖို့အစိုးရဖွဲ့ဖို့အထိအပြက်အသက်အနိုင်ရဖို့ကတော့မပြောနိုင်သေးဘူး။စောင့်ကြည့်ရအောင်မယ်ဆိုတာပဲဖြစ်ပါတယ်။တက်မတော်ရဲ့ကိုဘွားပါတီလို့ဆိုနိုင်တဲ့ပြည်ခိုင်ဖြိုးပါတီအနေနဲ့2015ခုနှစ်တုန်းကထက်အမတ်လောင်းတွေပိုးပြီးရွေးချယ်ခံရမယ်လို့သုံးသပ်တာမျိုးကိုတော့မတွေ့ကြရပါဘူး။တကယ်လဲ2015တုန်းကပြည်ထောင်စုအဆင့်အတွက်မဲဆန္ဒနယ်မြေ460နေရာရွေးကောက်ပွဲလုပ်ရမှာပြည်ခိုင်ဖြိုးပါတီက41နေရာရာခိုင်နှုန်းအားဖြင့်10ရာခိုင်နှုန်းကျော်လောက်ပဲအနိုင်ရခဲ့တာပါအခုရွေးကောက်ပွဲမှာတော့အဲ့ဒီလောက်နေရာရဖို့တော့ခက်ခဲမယ်လို့ယူဆသူတွေရှိနေပါတယ်အကြောင်းကတော့ပြည်ခိုင်ဖြိုးကမဲရလေးရှိတဲ့တက်မတော်ရဲ့ကြိုတင်မဲတွေကိစ္စကော်မရှင်ကကြက်ကြက်မမက်လှုပ်လာတာတက်မတော်သားတွေနဲ့မိသားစုဝင်တွေအတွက်တက်တွင်းမဲယုံတွေမထားတော့ပဲတက်ပြင်ပါမှာမဲပေးစီတာ2015တုန်းကပြည်ခိုင်ဖြိုးအမတ်လောင်းတွေနိုင်ခဲ့တဲ့မဲဆန္ဒနယ်မြေတွေမှာ NLD ဘက်ကအမတ်လောင်းတွေစနစ်တကျရွေးချယ်ရှင်ပြိုင်စီတာမဲဆွယ်စည်းရုံးရေးကိုအာသွန်ခွန်ဆိုင်လုပ်တာစတဲ့အချက်တွေကြောင့်ပါပဲဒါကြောင့်လာမယ့်ရွေးကောက်ပွဲမှာဖြစ်လာနိုင်ခြေနှစ်ခုကတော့2015တုန်းကလိုပဲ NLD အပြတ်အသတ်အနိုင်ရရင်ရအဲ့လိုမဟုတ်ခဲ့ရင်နိုင်တော့နိုင်မယ်ဒါပေမဲ့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အမတ်အရေးအတွက်အထိအနိုင်မရတာမျိုးလည်းဖြစ်လာနိုင်ပါတယ
်2008ဖွဲ့စည်းပုံအရပြည်သူ့လွှတ်တော်အတွက်မဲဆန္ဒနယ်330အမျိုးသားလွှတ်တော်အတွက်168နေရာအဲ့ဒီနှစ်နေရာအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်မဲ့တပ်မတော်သားကိုယ်စားလှယ်166ယောက်ရှိမှဖြစ်ပါတယ်2020ရွေးကောက်ပွဲအတွက်ပြည်သူ့လွှတ်တော်15နေရာအမျိုးသားလွှတ်တော်10နေရာစုစုပေါင်း23နေရာမကျင်းပနိုင်တဲ့အတွက်ပြည်တော်စုအဆင့်လွှတ်တော်အတွက်ရွေးကောက်ပွဲကျင်းပမဲ့နေရာ485နေရာပဲရှိပါတော့တယ်။အဲ့ဒီရေအတွက်ဟာပြည်တော်စုလွှတ်တော်ထဲရောက်ပြီးတပ်မတော်သားကိုယ်စားလှယ်တွေနဲ့ပေါင်းရင်641နေရာဖြစ်လာပါမယ်။ဒါကြောင့်ဒီမှာရွေးကောက်ပွဲမှာ NLD ဟာပြည်တော်စုအဆင့်မှာအနည်းဆုံး322နေရာနိုင်မှာမှရာခိုင်နှုန်းအားဖြင့်68ရာခိုင်နှုန်းအထက်အနိုင်ရပါမှတပါတီတဲ့လွတ်လွတ်ကျွတ်ကျွတ်သမရတင်နိုင်အစိုးရဖွဲ့နိုင်တဲ့အခြေအနေရောက်ပါလိမ့်မယ်။တကယ်လို့ NLD အပြတ်သတ်မနိုင်ခဲ့ရင်တော့ဖြစ်ပေါ်လာနိုင်မဲ့အခြေအနေနှစ်ခုရှိနေပါတယ်
။အဲ့ဒါကတော့ NLD ကတင်တဲ့သမရနဲ့ညွန်ပေါင်းအစိုးရဒါမှမဟုတ်တက်မတော်ကိုယ်စားလှယ်တွေကတင်တဲ့သမရနဲ့ညွန်ပေါင်းအစိုးရဆိုပြီးဖြစ်ပါတယ်။2008ဖွဲ့စည်းပုံအရရွေးကောက်တင်မြှောက်လိုက်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အစုအဖွဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့အဲ့ဒီလွှတ်တော်နှစ်ခုအတွက်တက်ချုပ်ကရွေးချယ်ပေးလိုက်တဲ့တက်မတော်သားကိုယ်စားလှယ်အဖွဲ့စုစုပေါင်း3ဖွဲ့ဟာဒုသမရ3ယောက်ကိုရွေးချယ်ပေးကြရပါလိမ့်မယ်။တေချာတာကတော့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကတင်မဲ့ဒုသမရတွေဟာ NLD ကတင်တဲ့ဒါမှမဟုတ် NLD ကသဘောတူတဲ့ဒုသမရတွေဖြစ်လာကြပါလိမ့်မယ်။တက်မတော်ကိုယ်စားလှယ်တွေကလည်း ဒုသမ္မတတယောက်တင်မှာဖြစ်ပြီးလက်ရှိတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုယ်တိုင်လည်းဖြစ်နိုင်ပါတယ်။ပြီးရင်ကိုယ်စားလှယ်အားလုံးစုပေါင်းပြီးသမ္မတတယောက်ကိုလျှို့ဝှက်စနစ်နဲ့မဲပေးကြပါလိမ့်မယ်။2008ဖွဲ့စည်းပုံမှာအဲ့လောက်ပဲဖော်ပြထားတာမို့ကိုယ်စားလှယ်အများဆုံးပိုင်ဆိုင်ထားတဲ့ NLD ပါတီရောကိုယ်စားလှယ်ဒုတိယအများဆုံးပိုင်ဆိုင်ထားတဲ့တက်မတော်ကာကွယ်ရေးဦးစည်းချုပ်ကပါသမ္မတတင်နိုင်တဲ့ကိုယ်စားလှယ်အရေးအတွက်ရအောင်နောက်ွယ်မှာအခြားပါတီတွေနဲ့မဟာမိတ်ဖွဲ့တာညှိနှိုင်းအပေးယူကန့်လန့်တာတွေကိုလှုပ်ကြပါလိမ့်မယ်NLD ကိုရောတက်မတော်ဘက်ကပါအဲ့လိုမလုပ်ဖို့တားမြစ်ထားတဲ့ဥပဒေပြဋ္ဌာန်းချက်တစုံတရာရှိမနေပါဘူးNLD အပြတ်အသတ်အနိုင်ရသည်ဖြစ်စေ NLD သမရနှင့်ညွန်ပေါင်းအစိုးရဖွဲ့ဖြစ်စေနောင်ကျင့်သုံးမဲ့ policy တွေဟာခုအတိုင်းမပြောင်းမလဲဖြစ်နေပါလိမ့်မယ်တော်တော်ပြောရရင်တိုင်းပြည်ကို Democracy Federal ပြည်ထောင်စုဖော်ဆောင်မယ်တက်မတော်ကိုနိုင်ငံရေးမှပါဝင်ခွင့်ပေးထားတဲ့ဖွဲ့စည်းပုံကိုပြင်မယ်ဆိုတာပါပဲတက်မတော်ဘက်ကတင်တဲ့သမရနဲ့အစိုးရအဖွဲ့တက်လာရင်တော့အရင်ခေတ်ပုံစံစစ်ဘိုလ်ချုပ်တွေနဲ့စစ်ဘိုလ်ချုပ်ဟောင်းတွေလက်ထဲတိုင်းပြည်အာဏာတရားရာဂိုင်းတို့အပြည့်အဝရသွားတဲ့ပုံစံမြင်ရမှာဖြစ်ပြီးအဲ့ဒီအခြေအနေကိုဆက်ထိန်သိမ့်ဖို့လိုအပ်သမျှလုပ်ကင်သွားမယ်သဘောရှိနေပါတယ
်။သိမကြသေးခင်တုန်းကတော့တက်မတော်ကာကွယ်ရေးဦးစည်းချုပ်ကသူ့အနေနဲ့ပြည်နယ်ဒီမှာဝန်ကြီးချုပ်ကိုပြည်နယ်လွှတ်တော်ကရွေးချယ်ပေးဖို့ပုံမှန်161ကိုပြင်ဖို့ဆန္ဒရှိတယ်လွတ်တော်ထဲမှာအားလုံးစုံစုံညီညီကိုစားပြုနိုင်မှုလက်ရှိကျင့်သုံးနေတဲ့မဲဆန္ဒနယ်မြေတစ်ခုမှာမဲအများဆုံးရသူအနိုင်ရတဲ့ FPTB စနစ်အစား PR လို့ခေါ်တဲ့အချိုးကျကိုစားပြုစနစ်ကျင့်သုံးဖို့ဆန္ဒရှိတယ်လို့ထုတ်ပြောထားပြီးတကယ်လို့သူသမ္မတဖြစ်လာရင်အဲ့ဒါတွေအကောင့်ထဲပေါ်လာမှာသိကြပါတယ်အဲ့ဒါကိုအသေးပဲဖွင့်ဆိုရရင်ပြည်သူတွေဓာတ်ရိုက်ရွေးချယ်တင်မြှောက်တဲ့အမတ်အရေးအတွက်ကိုနည်းနိုင်သမျှနည်းအောင်လျှော့ချပြီးလွတ်တော်ထဲမှာရွေးကောက်ခံတဲ့သမ္မတရွေးနိုင်အစိုးရဖွဲ့နိုင်ခြင်းနည်းတဲ့နည်းသွားအောင်အကောင့်ထဲပုံမဲ့သဘောလဲဖြစ်ပါတယ်။ဒါမျိုးအိန္ဒိယထိုင်းနိုင်ငံမှာအာဏာသိမ်းစစ်တပ်ကဖွဲ့စည်းပုံအစ်တစ်ခုရေးဆွဲအကောင့်ထဲပေါ်ခဲ့ပြီးခုဆိုပြည်သူတရက်လုံးပြန်ပြီးဆန့်ကျင်တဲ့အခြေအနေတောင်ရောက်နေပါပြီ။အားလုံးကိုခြုံငုံသုံးသပ်ရရင်လာမယ့်2020နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲဆိုတာတက်မတော်ကိုနိုင်ငံရေးမှာပါဝင်မှုရုပ်သိမ်းပြီးမူလ professional တက်မတော်အဖြစ်ပြောင်းလဲလိုတဲ့အုပ်စုနဲ့စစ်ဘုတ်ရုပ်တွေနဲ့စစ်ဘုတ်ချုပ်ဟောင်းတွေရဲ့အရေးခေတ်ဟောင်းကလို့တရားရဂိုင်တို့အလုံးစုံအာဏာပြန်ရအောင်အားပြိုင်ကြတဲ့ပွဲအဖြစ်ရှုမြင်နိုင်ပြီးတိုင်းသားပါတီတွေကတော့ဇက်ပုတ်ဇက်ရနေရာကပဲပါဝင်ကပြတ်ရဖို့ရှိနေကြောင်းပါ